ယူရဲ့ကျန်တာပြည်နေမနေ့ကင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါရခင်ဗျာအခုတော့အမေရိကန်သမရဟောင်းဂျော့ချ် W ဘွတ်ရဲ့ Bush Institute ကပို့ချတဲ့ခေါင်းဆောင်မှုတင်နန်းကိုတက်ရောက်လာကြတဲ့မြန်မာလူငယ်ခေါင်းဆောင်တွေက UNOCHA ရန်ကုန်ရုံးကဆက်သွယ်ရေးအရာရှိမထွတ်တဲ့ဦးနဲ့အားဖြည့်ဆန်စီမံချက်ဒါရိုက်တာဒေါက်တာမျိုးမြင့်အောင်တို့ကိုဟာဒီတင်နန်းအပြီးမှာ Washington DC လွှတ်တော်ရေးရာကော်မတီမှာလေးလာခဲ့တာတွေနဲ့ပတ်သက်ပြီးတော့ဒီအမေရိကန်ဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးစကော့တ်ဘတ်စဘီနဲ့လည်းတွေ့ဆုံခဲ့တဲ့အကြောင်းတွေနဲ့ပတ်သက်ပြီးတော့ကိုဇော်ဝင်းဟိုင်ကနေပြီးတော့ VOA ရုံးချုပ်မှာမေးမြန်းရမှာမတ်တက်တဲ့ဦးကသူတို့ဆွေးနွေးခဲ့တဲ့အကြောင်းအရာတွေကိုအခုလို့စာပြောပါတယ်
ကျမတို့အစည်းအဝေးအတွင်းမှာဒီနိုင်ငံသားဘက်ကနေပြီးတော့ပေါ့နော်မြန်မာနိုင်ငံမှာလက်ရှိဖြစ်ပျက်နေတဲ့အခြေအနေအချို့နဲ့ပတ်သက်ပြီးတို့ရဲ့စိုးရင်ပူပန်မှုတွေကိုပြပြခဲ့တယ်။ပထမတစ်ချက်အနေနဲ့ကတော့မြန်မာနိုင်ငံမှာဒီလူခွင့်ရေးချိုးဖောက်မှုဆိုင်ရာပြဿနာတွေပေါ့နော်။အထူးသဖြင့်တော့ကချင်ပြည်နယ်၊ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်မှာရှိတဲ့လူခွင့်ရေးဆိုင်ရာပြဿနာတွေကိုတို့အဲ့ဒါနဲ့ပတ်သက်ပြီးတော့စိတ်ပူပန်တဲ့အကြောင်းပြောပါရစေ။နောက်တစ်ချက်ကကျတော့လောလောဆယ်အရင်မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အခြေအနေတခုကဒီ66ကကြီးပေါ့နော်။အလစာထုတ်ပေါ်ပြောဆိုခွင့်နဲ့တည်င်းလလခွင့်အဲ့ဒါနဲ့ပတ်သက်ပြီးတော့လည်းတို့ဒီဖြစ်ပျက်နေတဲ့ပြဿနာတွေနဲ့ပတ်သက်ပြီးတို့စိုးရင်ပူပန်ကြောင်းပြောတယ်။နောက်တစ်ချက်အနေနဲ့ကတော့အထူးသဖြင့်လွတ်လပ်စွာကိုယ်ကွယ်ခွင့်နဲ့ပတ်သက်ပြီးတော့ပေါ့နော်။မြန်မာနိုင်ငံမှာဒီပြဿနာတွေကဆက်လက်ပေါ်ပေါက်နေရဲဆိုတော့တို့ထောက်ပြရတယ်။နောက်အထူးသဖြင့်လူနည်းစုတွေပေါ်မှာတို့ဆက်ဆံမှုတွေနဲ့ပတ်သက်ပြီးတော့လည်းတို့ဆိုရင်ပြပန်းကြောင်ပြောခဲ့ပါတယ်ရှင
်ဟုတ်ကဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေမှာဒီအမေရိကန်အစိုးရအနေနဲ့ဆက်လက်ပံ့ပိုးတောင်းပါမယ်ဆိုပြီးတော့ဒီအမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ကလည်းမကြသေးခင်ကပဲပြောထားတာရှိတယ်လေဆိုတော့အသွင်ကူးပြောင်းရေးလုပ်ငန်းနဲ့ပတ်သက်လို့ရောသူတို့ဘက်ကဘယ်လိုသဘောထားမျိုးရှိတယ်ဆိုတာပြောတာတွေပါများရှိလာပြီ
ဟုတ်ကဲ့ပါရှင်ရှိပါတယ်သူတို့အနေနဲ့အဓိကပေါ့နော်မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်ဒီဖြစ်စဉ်ကြီးတစ်လျှောက်လုံးမှာသူတို့ဘက်ကအမေရိကန်နိုင်ငံအနေနဲ့ပို့ပြီးတော့ပံ့ပိုးဆောင်ရွက်သွားဖို့သူတို့အဓိကဦးစားပေးသူတို့ရဲ့အဓိကဦးစားပေးလုပ်ငန်းတစ်ခုဖြစ်တယ်လို့သူတို့ပြောသွားပါတယ်။နောက်ပြီးတော့ဒီနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဖြစ်တဲ့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရကိုလည်းသူတို့ထပ်ပြီးတော့ဒီအသွင်ကူပြောင်းရေးကာလမှာအကောင်းဆုံးလှုပ်ဆောင်ဆောင်ရွက်နိုင်ဖို့အတွက်သူတို့ဘက်ကဆက်လက်ပံ့ပိုးသွားမယ်လို့လည်းပြောခဲ့ပါတယ်ရှင်။နောက်ဆုံးတစ်ချက်အနေနဲ့ကတော့အခုမြန်မာနိုင်ငံမှာလုပ်နေတဲ့ညဉ့်ညံ့ရေးဖြစ်စဉ်ပေါ့နော်။အဲ့ညဉ့်ညံ့ရေးဖြစ်စဉ်မှာအဖွဲ့အစည်းအကုန်လုံးပါဝင်လာနိုင်ဖို့ပေါ့နော်။အဲ့အချက်နဲ့ပတ်သက်ပြီးတော့လည်းသူတို့ဘက်ကဦးစားပေးလုပ်ငန်းတရအနေနဲ့ပံ့ပိုးသွားဖို့ရှိရလို့သိရပါတယ်ရှင်
။ဟုတ်ကဲ့မထက်တဲ့ဦးကျေးဇူးတင်ပါတယ်။ကျွန်တော်အခုဆက်ပြီးတော့ဒေါက်တာမျိုးမင်းအောင်ကိုဆက်ပြီးမေးကြပါတယ်။လက်ထောက်ဒုတိယနိုင်ငံခြားရေးဝန်ကြီးနဲ့တွေ့တာကတော့အင်္ဂါနေ့ကပေါ့နော်။ဒီပုတ်ထိုးနေ့မှာကြတော့ဒေါက်တာမျိုးမင်းအောင်တို့အနေနဲ့လွတ်တော်ရေးရာကော်မတီတွေမှာသွားပြီးတော့လေ့လာခွင့်ရခဲ့တယ်လို့ကြားပါတယ်ခင်ဗျာ။ဆိုတော့ဘလို့ကော်မတီတွေကများသွားရောက်လေ့လာခွင့်ရခဲ့ပါသလဲဆိုတာကိုအရင်ပြောပြပေးပါလား
။လွတ်တော်ကော်မတီ3ခုကိုကျွန်တော်တို့သွားပြီးတော့တွေ့ဆုံဆွေးနွေးခွင့်ရခဲ့ပါတယ်။ပထမအဦးဆုံးတစ်ခုကတော့ကျွန်တော်တို့နိုင်ငံခြားဆက်ဆံရေးကော်မတီကို Senate လွှတ်တော်မှာရဲ့နောက်ပြီးတော့ကျွန်တော်တို့ House of Representative ပေါ့နော်ကျွန်တော်တို့လွှတ်တော်နှစ်ရက်လုံးမှာရှိတဲ့နိုင်ငံခြားဆက်ဆံရေးကော်မတီနဲ့ကျွန်တော်တို့တွေ့ခဲ့စကားပြောခဲ့ပါတယ်အဲတတိယတစ်ခုကတော့ကျွန်တော်တို့လက်နက်ကိုင်အဖွဲ့အစည်းများဆိုင်ရာကော်မတီပေါ့နော်အဲ့ဒီကော်မတီနဲ့လည်းကျွန်တော်တို့တွေ့ဆုံပြီးတော့မှဆွေးနွေးမှုတွေဒီနေ့လုပ်ခဲ့ပါတယ်ခင်ဗျ
လက်နက်ကိုင်အဖွဲ့အစည်းများနဲ့ဆိုင်တဲ့ကော်မတီကတော့ဟိုဘယ်လိုပြောမလဲဟိုလွတ်တော်မှာတော်တော်ဩဇာရှိတဲ့ကော်မတီတစ်ခုထဲမှာပါတယ်လေအထူးသဖြင့်တော့ဒီမြန်မာနိုင်ငံရဲ့စစ်တပ်နဲ့အမေရိကန်စစ်တပ်နဲ့စစ်တပ်ချင်းဆက်ဆံမှုကိစ္စတွေတော်တော်ဆယ်မရှိသေးဘူးဆိုပေမဲ့လည်းသူတို့စစ်တပ်ချင်းဆက်ဆံမှုအစာပြိုးတဲ့အဆင့်မှာရှိတယ်ဆိုပြီးရေဘူးရအများစုကနားလည်နေကြတော့ဒီအဲ့ဒီမှာတွားလိလာတဲ့အခါမှာရောမြန်မာပြည်စစ်တပ်နဲ့ဆက်ဆံရေးကိစ္စတွေပါတယ်များပြောတာဆိုတာဆွေးနွေးတာများရှိခဲ့ပါသလား
โอเคသူတို့เนี่ยအဲ့ဒီဘိုင်းတွေကိုတော့ကျွန်တော်တို့ဟိုထက်တဲဝင်ဆွေးနွေးခဲ့တဲ့အဆင့်တော့မရှိပါဘူး military to military engagement ဘိုင်းเนี่ยပတ်သက်ပြီးတော့ဟိုကျွန်တော်တို့ဘက်ကကျွန်တော်တို့ဘက်မှာရှိတဲ့ဟိုပေါ့နော် concern တွေပေါ့နော်ဒီလိုမျိုးဟိုဆက်ဆံမှုတွေဖြစ်လာတဲ့အခါကျရင်ကျွန်တော်တို့ဟိုတိုင်းဒေသတွေမှာလည်းအခုကတချို့ဒေသတွေမှာတိုက်ပွဲတွေဆက်ဖြစ်နေတာရှိတယ်မငြင်းငြမ်းတာတွေရှိတော့ဟိုကျွန်တော်တို့ဘက်မှာလည်းရှိတဲ့ concern တွေကိုလည်းကျွန်တော်တို့သူတို့ပြန်ပြီးတော့တင်ပြဆွေးနွေးခဲ့တာမျိုးရှိပါတယ်သူတို့ဘက်ကတော့ဟိုကျွန်တော်တို့ကိုရှင်းရှင်းလင်းလင်းပြပြသားသားပေါ့နော်ဘလို့ stand point ယူမယ်ဆိုတာမျိုးကိုကျွန်တော်တို့ကိုရှင်းရှင်းလင်းလင်းမပြောပါဘူးဟိုသူတို့ဘက်ကလည်းဒါစဉ်းစားနေစေအဆင့်ရှိတယ်ပေါ့နော်စဉ်းစားနေစေအဆင့်ရှိတယ်ဆိုတာမျိုးကိုပဲကျွန်တော်တို့ကိုဟိုရှင်းပြပါရစေခင်ဗျအ
ဲ့အမေရိကန်လွတ်တော်တွေမှာသွားလွတ်တော်ကကော်မတီတွေလွတ်တော်ထဲမှာသွားပြီးလိလခွင့်ရတော့ကဘလို့မြင်မိတယ်လဲကိုလည်းမြန်မာပြည်ကလွတ်တော်အခြေအနေတွေပါလေတီမီခေါင်းမီနည်းနည်းပါးပါရှိတယ်ဆိုတော့အနှံ့ရှင်ကြည့်မယ်ဆိုရင်ရောဘလို့မြင်မိလဲမြန်မာနိုင်ငံရဲ့
ကျွန်တော်အမြင်ကတော့ဒီမှာလာပြီးတော့ကျွန်တော်လွတ်တော်တွေထဲမှာလေ့လာခွင့်ရတယ်ပြီးတော့ဒီမှာရှိတဲ့ရေးရာကော်မတီတွေရဲ့တာဝန်ရှိတဲ့သူတွေနဲ့တွေ့ဆုံမေးမြန်းခွင့်တွေ့ဟိုရတာကကျွန်တော်တို့တော်တော်လေးအတွေ့အကြုံကောင်းဖြစ်ပါတယ် ဒုတိယတစ်ချက်ကျွန်တော်အားသာချက်တစ်ခုတွေ့တာကတော့လူတို့နဲ့ထိတွေ့ဆက်ဆံမှုဘိုင်းမှာလည်းပို့ပြီးတော့အလေးထားတယ်ပေါ့နော်ပြည်သူရဲ့အသံကိုနားထောင်ပြီးတော့ပြည်သူအတွက်ဘာလုပ်ပေးလို့ရမလဲဆိုတာမျိုးကိုစဉ်ဆက်မပြတ်စဉ်းစားနေတဲ့သဘောတဘာဝလေးကိုတွေ့တော့ဟိုကျွန်တော်တို့တကယ်ပဲအားကျမိပါတယ်ပြီးတော့မြန်မာနိုင်ငံမှာဆိုရင်လည်းကျွန်တော်တို့ဒီတက်ပို့ပြီးတော့သက်ဝင်လှုပ်ရှားမှုရှိတဲ့လူတို့အသံကိုလည်းနားထောင်နိုင်တဲ့လူတို့အကျိုးအတွက်ကိုလည်းလုပ်နိုင်တဲ့လွတ်တော်အမတ်တွေလည်းကျွန်တော်တို့အများကြီးဟိုပေါ်ပေါက်လာစေချင်ပါတယ်ဒါမှလည်းကျွန်တော်တို့နိုင်ငံတော်ကဒီမိုကရေစီဖွံ့ဖြိုးတဲ့လူမှုအဖွဲ့အစည်းလေးတစ်ခုဖြစ်အောင်တိစောက်တဲ့နေရာမှာကျွန်တော်တို့ပို့ပြီးတော့အရှင်ဟုန်နဲ့ကိုသွားကျင်တဲ့ပန်းနိုင်ကိုရောက်မယ်လို့ကျွန်တော်ကထင်ပါတယ်ခင်ဗျာ
။နောက်တော့ကိုဇော်ဝင်းနိုင်ကအမေးမြန်းတင်ပြခဲ့တာပါ။